ီးခဲ့တဲ့ရက်ပိုင်းကသာဝရနှောင်ကျို Now and Ever ဇာတ်ကားရိုက်ကူးတဲ့ Central Base Production Company တာဝန်ရှိသူတွေဟာသူတို့ရုပ်ရှင်ကားရဲ့ပရိသတ်တွေနဲ့တွေ့ဆုံပွဲတစ်ခုရန်ကုန်မှာပြုလုပ်ခဲ့ပါတယ်။ထူးခြားတာတစ်ခုကတော့အဲ့ဒီပွဲမှာဒါရိုက်တာ Christina Key ကသူတို့ရုပ်ရှင်ကားရဲ့အောင်မြင်မှုဝင်ငွေရရှိမှုအခြေအနေတွေကိုပြောခဲ့ရုံမကရုပ်ရှင်ဇာတ်ကားအတွက်အခွန်ဆောင်မဲ့ပမာဏကိုပါပွန့်ပွန့်လင်းလင်းပြောဆိုခဲ့ပါတယ်။သူပြောပြချက်အရသူတို့ဇာတ်ကားကုန်ကျငွေဟာကျန်ငွေ 3,000 ကျော်ရှိတဲ့အကြောင်းယုံတင်ပြသရမှာတော့ကျန်ငွေ 3,400 ကျော်ရခဲ့ပြီးအောင်မြင်မြတ်စွန်းတဲ့ဇာတ်ကားဖြစ်ကြောင်းဒီငွေကိုရုပ်ရှင်ဇာတ်ကားပြသတဲ့ယုံပိုင်ရှင်တွေနဲ့ခွဲဝေယူရမှာဖြစ်ပြီးသူတို့ကုမ္ပဏီအနေနဲ့အသင်းဝင်ငွေ 7,100 ကျော်ရမယ့်အကြောင်းအဲ့ဒီရမယ့်ငွေတွေကကျန်ငွေ 3,100 ကိုအခွန်ဆောင်မယ်လို့ပြောခဲ့ပါတယ်။ဒါထင်မကသူတို့အရင်ထုတ်လို့ယုံတင်ခဲ့တဲ့မူရာခေါ်သံဥပဒေမြင်ဇာတ်ကားနှစ်ကားတွေလည်းကျန်ငွေ 3,900 အခွန်ဆောင်မှာမို့စုစုပေါင်းကျပ်3,800ကျော်အခွန်ဆောင်မဲ့သဘောပြောတော့ပါတယ်တကယ်တော့ဒါရိုက်တာ Christina Key နဲ့တရုတ်ဆောင်ဇန်ခီတို့ရဲ့ Central Base Production ကထုတ်လုပ်ခဲ့တဲ့အရင်ရုပ်ရှင်နှစ်ကားဟာပြည်သက်ကြိုက်နှစ်သက်မှုရှိပြီးအောင်မြင်မှုရခဲ့ပေမဲ့မင်္ဂလာအုပ်စုလိုရုပ်ရှင်ယုံတွင်မှာယုံတင်ခွင့်မရခဲ့တာကြောင့်ဝင်ငွေသိမ်းကောင်းခဲ့တာမဟုတ်ပါဘူးအခုနောက်ဆုံးထာဝရနောင်ကျိုးဇာတ်ကားကျမှသာရုပ်ရှင်နဲ့ထုတ်လုပ်သူတွေညှိနှိုင်းတဲ့စနစ်အရမင်္ဂလာရုပ်ရှင်အုပ်စုမှာယုံတင်ခွင့်ရလို့အခုလောက်ဝင်ငွေရခဲ့တာဖြစ်ပါတယ်။ Christina Key ရဲ့အခုလိုပြောဆိုချက်သတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ရုပ်ရှင်စကားထုတ်လုပ်သူတွေနဲ့ဝင်ငွေအမြောက်များရနေတဲ့ရုပ်ရှင်သရုပ်ဆောင်တွေခွန်ဘလောက်ဆောင်နေကြလဲဆိုပြီးပြည်သူတွေကြားမှာမေးခွန်းထုတ်မှုတွေပေါ်ပေါက်လာပါတယ်။ရုပ်ရှင်လောကသားတွေဆရာဝန်ရှေ့နေလို့အတတ်ပညာရှင်တွေအခွန်မမှန်ဆောင်ကြရလားဒီနေရာမှာပြည်တွင်းအခွန်ဦးစီးဌာနရဲ့တာဝန်ရှိသူတွေကရောဘယ်လိုလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာကောင်းလာပါတယ်။အခုတစ်ပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။ပြည်တွင်းခွန်ဦးစီးဌာနဟာဝင်ငွေကောင်းတဲ့အနုပညာရှင်တွေနဲ့ပတ်သက်ပြီး 2016-19 ခုနှစ်အခွန်ထမ်းဆောင်ခဲ့တဲ့ပမာဏကိုအစိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့ပြီးပါတယ်။အဲ့ဒီစာရင်းအရနာမည်ကြီးရုပ်ရှင်တရုတ်ဆောင်ပြည်တီဦးနေတိုးဖွေးဖွေးခန့်စီသူတို့ဟာတနစ်ကိုအခွန်30ကနေ350ကျားဆောင်ခဲ့တယ်လို့စီးရင်မှာဖော်ပြထားတာတွေ့ကြရပါတယ်။နာမည်ကြီးဆိုတော့ဆိုင်ခန်းခန်းလှိုင်နဲ့ဇေယဲထက်တို့ကတော့တနစ်ကိုကျပ်10သိန်းကနေ30ကျားအခွန်ဆောင်ထားပြီးတရုတ်ဆောင်ခိုင်သိန်းကြီးတက်မွန်မြင့်ချစ်သူဝေမိသန်းနှုနဲ့နေမင်းတို့ကတော့တနစ်ကိုကျပ်3သိန်းကနေ10သိန်းကျားအခွန်ဆောင်ကြတယ်လို့ဆိုပါတယ်။ကျန်သူတွေကတော့တနှစ်ကိုကျပ်3သိန်းအောက်နဲ့3သိန်းအောက်လောက်ပဲဆောင်ထားကြတာပါ။တခြားတစ်ဖက်မှာတော့လက်ရှိနာမည်ကြီးထိပ်သီးသရုပ်ဆောင်4-5ယောက်ရဲ့ရုပ်ရှင်ဇာတ်ကားတကားအတွက်သရုပ်ဆောင်ကဟာကျပ်ငွေ 3,900 ကနေ900ကျားရှိနေပါတယ်။နာမည်ကြီးသရုပ်ဆောင်မင်းသမီးဆိုကျပ်3,500နဲ့600ကျားရရှိနေကြပါတယ်။သူတို့အနေနဲ့တနှစ်ကိုရုပ်ရှင်ကား10ကားရိုက်တယ်ဆိုပြီးအလွန်အလွန်ကိုရှော့ရှော့ပေါ့ပေါ့တွက်မယ်ဆိုရင်အမျိုးသားသရုပ်ဆောင်ဆိုရင်ဝင်ငွေကျပ်3,900ကနေ6,000ကျားမင်းသမီးဆိုရင်ကျပ်3,500ကနေ6,000ကျားရလိမ့်မယ်လို့ပြောနိုင်ပါတယ်။အဲ့ဒါလို့ရှော့ရှော့ဖော့ဖော့တွက်လိုက်ရင်တော့ထိတ်တန်းမင်းသားတစ်ယောက်ဟာတစ်နှစ်ကိုပြန်မြကျပ်3,100ကျော်မင်းသမီးဆိုရင်လည်းကျပ်3,900နီးပါးရကြမှာပါ။ဒါတော့အခွန်ဌာနကတတ်မှတ်ထားတဲ့ဝင်ငွေရဲ့ရာဂိုင်းနှုန်းအချို့အစားအတိအကျတိုင်းတွက်ချက်တာမဟုတ်ဘဲအတော့ကိုရှော့ရှော့ဖော့ဖော့တွက်ထားတဲ့နှုန်းနဲ့ဖော်ပြခဲ့တာပါ။ဒါပေမဲ့2016-19စည်ရင်တွေအရတကယ်လက်တွေ့ထိတ်တန်းအမှုပညာရှင်တွေစောင့်ထားတဲ့အခွန်ငွေဟာမဆိုးတော့ကလေးဆိုတာတွေ့မြင်ကြရပါမယ်။အခုဆိုရင်မြန်မာနိုင်ငံမှာ NGO အဖွဲ့အစည်းတွေနိုင်ငံခြားကုမ္ပဏီတွေမြန်မာကုမ္ပဏီတွေအများကြီးရှိနေကြပြီးအဲ့ဒီကုမ္ပဏီတွေကအလေအလတ်အဆင့်အရာတန်းဆိုဖြန်းမြကြက်ငွေ30ကနေ30တနှစ်ငွေကကြက်350ကနေ350ကျားလောက်ရှိပြီးသူတို့အနည်းဆုံးတစ်နှစ်ကိုကျပ်30ပတ်ဝန်းကျင်လောက်အခွန်ဆောင်နေကြတာတွေ့ရပါတယ်။အလွန်ချမ်းသာပြီးဝင်ငွေအလွန်ကောင်းတဲ့အမှုပညာရှင်တွေဟာအဲ့ဒီအလဲလက်တန်းစားဝင်ငွေရတဲ့ကုမ္ပဏီအရာတန်းတွေလောက်ပဲအခွန်ဆောင်နေတာကတော့သင့်တော်မျိုးမရှိ။ဒီအတွက်အခွန်ကောက်ခံတဲ့တက်ဆိုင်ရာအခွန်ဦးစီးဌာနကိုပဲမေးခွန်းထုတ်ရမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံဟာအခွန်ကောက်ခံရရှိမှုနဲ့ GDP အချိုးကိုတွက်ရင်အာဆီယံနိုင်ငံတွေထဲမှာအနှိမ်ဆုံးဖြစ်နေတာတွေ့မြင်နိုင်ပါတယ်။ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာ2019ခုနှစ်အတွက်အခွန်ရငွေ GDP အချို့600ရာခိုင်နှုန်းရှိပါတယ်။ကမ္ဘောဒီးယားက16ရာခိုင်နှုန်းနီးပါးမလေးရှားက13ရာခိုင်နှုန်းကျော်နဲ့ ဖိလစ်ပိုင်နဲ့စင်ကာပူတို့က14ရာခိုင်နှုန်းကျော်ထိုင်းက15ရာခိုင်နှုန်းနီးပါးနဲ့နှိုင်းယှဉ်ကြီးနိုင်ပါတယ်။စီမံကိန်းဗန္ဓာရေးနဲ့စက်မှုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အခွန်နဲ့ GDP အချိုးအနှိမ်ဆုံးဖြစ်နေတာကိုဝန်ခံထားပြီးနောက်ပိုင်း15ရာခိုင်နှုန်းထိရအောင်ကောက်ခံဖို့ကြိုးစားမယ်လို့ဖော်ပြထားပါတယ်။အခုဆိုရင်ပြည်တွင်းအခွန်ဦးစီးဌာနဟာသတင်းစာတွေကနေတဆင့်ရုပ်ရှင်ဂီတသဘင်စတဲ့အနုပညာရှင်တွေဆရာဝန်အင်ဂျင်နီယာပြည်သူကပညာရှင်သူနာပြုဆရာမရှေ့နေစာရေးဆရာဗဘူးဆရာစရင်းငိုင်စရင်းစစ်စတဲ့အသက်မွေးမောင်းကြောင်းပညာလုပ်ငန်းကနေဝင်ငွေရတဲ့အတတ်ပညာရှင်တွေကိုဝင်ငွေခွန်ဆောင်ရဖို့နှိုးဆော်လာတာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံမှာတစ်နှစ်ကိုသိန်းထောင်ကနန်းဝင်ငွေရတဲ့ဆရာဝန်ကြီးတွေရှေ့နေကြီးတွေအများကြီးရှိနေပါတယ်။အခွန်ဦးစီးဌာနဟာဒီလိုပုံကူမျိုးတွေထိုက်တဲ့နဲ့အခွန်ဆောင်လာအောင်ကြိုးပမ်းဖို့တာဝန်ရှိပါတယ်။သတင်းစာကနေကြော်ညာနေုံနဲ့မပြီးပဲနီးနာမျိုးစုံတုံပြီးအခွန်ဆောင်လာအောင်စီယုံတာပညာပေးတာအခွန်မဆောင်ရင်ဥပဒေကြောင့်အရေးယူတာလုပ်ဖို့အချိန်တန်ရုံမကအချိန်မလွန်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။